သိနေချင်းဝင်ကြရင်မနက်ငယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတဲ့တတိယရာကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းမှုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကခွင့်ပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအစုလိုက်ဂျုံလိုက်မောင်းထုတ်ခဲ့တယ်လို့ဆိုတဲ့စစ်ဆေးချက်နဲ့အမှုကိုစုံစမ်းခွင့်ပြုဖို့ ICC ဥပဒေရှိချုပ်ကဇူလိုင်လ၄ရက်နေ့မှာရှောက်ထားတာကိုတရားရုံးမှတိုင်ခင်ကြိုတင်စစ်ဆေးရတဲ့တရားသူကြီး၃ဦးအဖွဲ့ကခွင့်ပြုလိုက်တာဖြစ်တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ကြည်ကြဲပြင်းပြင်းဒါမှမဟုတ်စီစဉ်တကျအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့ရတဲ့လူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးကောင်းမျိုးနဲ့လေလို့ယုံကြည်စရာအကြောင်းရင်းတွေရှိနေတယ်ဆိုပြီးတရားသူကြီးဖွဲ့ကတုံ့တက်ခဲ့တဲ့အကြောင်းလည်းပြောဆိုထားပါတယ်။နောက်ဆက်အနေနဲ့ ICC ဥပဒေရရှိရုံးကရန်နံမြအချက်လက်ထောက်ထားပြီးစုဆောင်ရမှာဖြစ်ပြီးလိုအပ်တယ်လို့အခြေအနေမှာဖြစ်ကြောင်းလည်းပြောဆိုထားတာပါ။2019အဟုတ်လာတဲ့ရုံးက AIC ဆွေးရောက်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒီသားတွေနယ်နယ်ရှင်းလင်းရေးလုပ်ရတာကနေလူဝင်ကြရေးခုနှစ်သိန်းကျော်ဒေါ်လာရစ်နိုင်ငံဘက်ကထုတ်ပြခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း ICC ကိုဖွဲ့စည်းထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့မြန်မာနိုင်ငံကတော့စုံစမ်းတဲ့အစီအစဉ်တွေကိုလက်ခံမှာမဟုတ်ကြောင်းပြောဆိုထားပြီးလက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ထောက်ခံထားပါတယ်။ဝင်ကြဆိုတဲ့အသုံးလုံးကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေရကတော့နိုင်ငံကနဲ့လူခွေရေးဖွဲ့စည်းတာဆွဆွဲနေတယ်လို့လူခွေရေးချုပ်ဖောက်မှုတွေကျူးလွန်နေတာတွေရှိတဲ့အကြောင်းပြောဆိုထားတယ်လို့ကျူးလွန်နေတာတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိနေတဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်။